အီရန်နိုင်ငံမြေပြင်လေးနဲ့ထုတ်တာမျိုးမလုပ်နိုင်အောင်ကန့်သက်ထားတဲ့နိုင်ငံတကာသဘောတူစာချုပ်ကအမေရိကန်ပြည်အစုနှုတ်ထွက်မသွားဖို့အတွက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကအမေရိကန်ဆက်တော်အမတ်တွေကိုဗုဒ္ဓဟူးနေ့မှာတိုက်တွန်းပြောဆိုပါတယ်။အီရန်ကဘယ်တော့မှမြေပြင်လေးနဲ့ပိုင်ဆိုင်မှာမဟုတ်သလို9နှစ်10နှစ်အတင်းတင်မှာကပဲဘယ်တော့မှကိုပိုင်ဆိုင်မှာမဟုတ်ကြောင်းဆက်တော်နဲ့အပေါင်းကွန်ဂရက်ဆက်တော်မှာပြောတဲ့မင်းကွန်တဲ့သမ္မတမက်ခရွန်ကပြောပါတယ်။2015ကရခဲ့တဲ့သဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆန့်ကျင်တယ်လို့ပြောထားတာကိုတော့ပြင်သစ်သမ္မတကထင်မပြောပါဘူး။အီရန်ပေါ်မှာစီးပွားရေးဒဏ်ခတ်ရည်ရွယ်မှုပြန်ချမလားဆိုတာသမ္မတထရမ့်ကနောက်လာကြရင်ဆုံးဖြတ်ရမှာဖြစ်ပါတယ်။ဒါပေမဲ့တည်ငြိမ်မှုရရှိရေးတည်ကြောင်လုပ်ရမှာဖြစ်ပြီးစာချုပ်ကိုဖျက်ပစ်တာနဲ့မလုပ်ရပါဘူးလို့သမ္မတမက်ခွန်ကပြောပါတယ်။အရင်သမ္မတလက်ထက်ကအစစ်အစနှိမ့်နှိုင်းရယူခဲ့တဲ့ဒီသဘောတူညီချက်ကိုအမေရိကန်ရဲ့ရှေ့ဆောင်ရှိတဲ့ပြည်သူနဲ့ပြင်သစ်ကလက်မှတ်ထိုးခဲ့တာပါလို့လည်းထောက်ပြခဲ့တာပါ။